စကိုင်းတိုင်းလေဘရောင်းကျင်းနီစီမံကိန်းကိုကြံ့ကွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွန်းလာကိုမကြခင်တင်တော့မှဖြစ်ကြောင်းဒီအမှုကိုဆက်ပြီးအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA သတင်းတော့မအေးမှာကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစနေကြီးမြို့နယ်ကလေဘရောင်းတောင်ကျေးလီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများအကူအညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချော်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှိနေဦးအောင်သိန်းကပြောပါတယ
်ဒီမှုက12ရက်ရှိလာ2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့မိရဲ့ခါမှာဒီရင်းမပင်ခရိုင်ရဲမှုနဲ့ခရိုင်ဥရိရာရှိတို့ရဲ့ခွင့်ပြုချက်အရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ဆက်ဆံမှုအပြစ်ဒူရဲမှုဥကြုံပြီးရန်နေလို့ပြောပြတယ်ဒီရန်ပါဥပိုင်ကုန်ပြည်ကနေပြီးတော့လူငယ်ရေးဝန်ထမ်းတွေကဖြစ်တယ်။ဖြစ်တဲ့ဒဏ္ဍာရီဖြစ်တဲ့စနစ်ဒဏ္ဍာရီဒေါ်ဆောင်ကြီးတွေဆုံးမှာဖြစ်တယ်။အောက်ပြည်မှာကတိကျတဲ့အဆုံးချက်တွေကိုအုပ်ချုပ်ရေးပိုင်းဆိုင်ရာရဲစခန်းတွေကဆောင်ရွက်ပေးနေခြင်းမရှိဘူး။နောက်တရားရုံးတဲ့ခါလဲတရားရုံးဘက်ကနေလက်ခံဆောင်ရွက်ပေးခြင်းမရှိဘူး။ဒါပေမဲ့တရားရုံးဘက်ဆိုင်ကတော့အင်ကွက်ဆောင်ရမ်းစစ်ဆေးမှုပေါ်ရေးဒီမျိုးတွေကလည်းပတ်သက်ပြီးဆောင်ရမ်းစစ်ဆေးမှုဖွင့်တဲ့အခါမှာထားလိုက်တဲ့အမိန့်ကိုပြင်မယ်တခုရတယ်။အဲဒီပေါ်မှာအခြေပြုကျွန်တော်တို့ကဒီတော်မျိုးတရားလွတ်တော်စာချုပ်တော်မိတ်ဆိုင်ခြင်းဖြစ်တယ်
။ဒေါက်ခင်ဝင်းမှုနဲ့ပတ်သက်လို့တရားစွဲဆိုခံရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုင်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်တော်စုတရားလွတ်တော်ရှေ့နေကြုံရုံးကိုစာချုပ်လာပေးဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါရစေ။အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူလာဘူးဆိုရင်တော့ညစ်နာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါရစေ
။ဒါအမြင့်ဆုံးတရားရုံးကျက်လို့အမြင့်ဆုံးတရားရုံးကထူးခြားချက်မရှိဘာဆက်လုပ်နိုင်လဲ
။
ဟုတ်ကော်မရှင်နာရဲ့အစီရင်ခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းရဆိုတော့ပေါ့ပေါ့တယ်။တချို့ကျော်ကြီးရွယ်ချို့ကျော်ကြီးမျိုးရွယ်မျိုးရှိနေဆိုတော့ပေါ့ပေါ့တယ်။နောက်တစ်ခါကျပွင့်လင်းမြင်သာမှုမရှိဘူးဆိုတော့ပေါ့ပေါ့တယ်။အဲ့ဒီတွင်ညင်လာတယ်ဆိုလို့ရှိရင်ညင်လာသူအနေနဲ့အစိုးရအပေါ်မှာတရားစွဲဆိုဖို့ပဲရှိမယ်။အစိုးရဆိုတာလည်းဘယ်အစိုးရဖြစ်ဖြစ်အစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထောင်စုဖြစ်တဲ့ကြောင့်နောက်ဆုံးအစိုးရမှလည်းတာဝန်ရှိနေတယ်
။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့Amnesty International လူ့ခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လေဘရောင်းတောင်ကျေးနီစီမံကိန်းကြောင့်ထောင်ထဲချရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာတွေ၊နေရာဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လေဘရောင်းတောင်ကျေးနီသတ္ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။